ဘုန်းကြီးတို့ယောဂီများကိုနတ်နေခင်ရောက်တဲ့ရောက်တိုင်းအဘိဓိတ္တဝန်စကားကြီးဘုန်းကြီးနေစဉ်ပြောပြနေပါတယ်။ဒီမှာသတိပဋ္ဌာန်တရားအထုတဲ့ပုဂ္ဂိုလ်ကြီးလေတို့ရနိုင်တဲ့အကျိုးတရားတွေကိုဘုန်းကြီးနဲ့တိုင်ပြောပြနေပါဘိသုဒ္ဓိယာစေညေကြည်စင်ကြယ်ရင်းဆိုတာလည်းပြောခဲ့ပြီတောကပရိဒေဝဆိုတာလည်းတောကပရိဒေဝတွေလုံမြောက်ခြင်းဆိုတာလည်းပြောခဲ့ပြီကိုစင်းရဲ့စိတ်စင်းရဲ့တွေချုပ်ငြိမ်းနိုင်တယ်ဆိုတာလည်းပြောခဲ့ပြီဒီကနေ့ညာယတအဓိကမာယညာယတအဓိကမာယဆိုအရိယာမဉ္ဇဏ်ကိုရဖို့အတွက်ဒီအရိယာမဉ္ဇဏ်ဆိုတာကချက်ချင်းကြီးရတာမဟုတ်ဘူးဒီတိပ္ပံတရားတွေကိုရှုပွားအထုတ်လို့စိတ်တည်ကြည်မှုတမာရီရဒီတတိအားတမာရီအားတွေပြည့်စုံလာတဲ့အခါကျတော့မှဝိပဿနာဉာဏ်ဤဖြစ်လာအဲ့ဒီမှာဝိပဿနာဉာဏ်နေဖြစ်လာတယ်ဆိုတော့နာနေယုတ်ကိုပဲချာတည်တဲ့ဉာဏ်ဒါပထမအဦးဆုံးဖြစ်တာကိုသူကလည်းပဲဝိသုဒ္ဓိစိတ်ညစ်ကြေးတွေမစင်ကြယ်ပဲနဲ့တော့ယုံ난တည်တဲ့ဉာဏ်ကမပေါ်စိတ်ကဝိသုဒ္ဓိဖြစ်မှလည်းပဲဒိဋ္ဌိဝိသုဒ္ဓိဆိုတာဖြစ်တယ်အတိအမြင်စင်ကြယ်ဒါကြောင့်နိဗ္ဗာန်တရားတွေကင်းပြီးတော့စိတ်တွေစင်ကြယ်နေပြီဆိုရင်သူ့ရဲ့သဘောအမှန်လေးတွေအရှုကအာယုန်လေးရဲ့သဘောအမှန်လေးတွေသိတဲ့ဉာဏ်ပေါ့ဉာဏ်အမှန်ကိုသိတဲ့ဉာဏ်ရုပ်ကိုရုပ်တိုင်းသိတဲ့ဉာဏ်နာမ်ကိုနာမ်တိုင်းသိတဲ့ဉာဏ်အဲ့ဒီဉာဏ်လေးတွေဖြစ်ဒီဉာဏ်လေးအားပြည့်လာတဲ့အခါကျတော့မှသူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောပေါ့မဆင်းရဲအာယုံလေးရှိလို့မှတ်တည်မှုလေးဖြစ်နေတာပဲမဆင်းရဲအာယုံလေးမရှိရင်မှတ်တည်မှုဆိုတာမဖြစ်ဘူးမဆင်းရဲအာယုံဆိုတာအကြောင်းပဲမှတ်တည်မှုဆိုလေအကျိုးပဲဒီမှာအကြောင်းနဲ့အကျိုးဖောင်းတာလေးကပေါ်လာတယ်ဖောင်းတာလေးကအကြောင်းဖောင်းတယ်လို့ရှုသိနေတာလေးကအကျိုးပိန်တာလေးကအကြောင်းပိန်တယ်လို့ရှုသိနေတာလေးကအကျိုးစသည်အကြောင်းနဲ့အကျိုးပေါ့ထိုင်နေဆိုရင်လည်းထိုင်နေတာလေးကအကြောင်းထိုင်လိုက်တာလေးကအကျိုးထားတယ်ဆိုရင်လည်းထားလိုက်တာထားကျင်တာလေးကအကြောင်းထားလိုက်တာလေးကအကျိုးသွားတယ်ဆိုရင်လည်းဒီတိုင်းပဲသွားကျင်တာအကြောင်းသွားတာအကျိုးဒီလိုအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောကြီးသိတဲ့ဉာဏ်ကြီးပေါ်လာဒီဉာဏ်လေးနှစ်ပါးကိုပိုင်ပိုင်နိုင်နိုင်ရှင်းရှင်းလင်းလင်းသိပြီဆိုရင်ပဲသုလသောတာပန်လို့ဝိသုဒ္ဓိမြတ်မှာပြောထားတယ်သောတာပန်ငယ်စားလေးပေါ့မင်းညာကပြောတာသောတာပန်ကြီးစားဒါသောတာပန်ငယ်စားလေးငယ်စားလေးကဒုတိယဘဝမှာသူပတိဘဝရဖို့အတွက်မြဲတယ်ဂိမ့်တည်မြဲတယ်အဲ့ဒီညာလေးအားပြည့်လာတဲ့အခါကျတော့မှဟိုဘက်ကယုတ်တရားနံတရားလေးရေဖြစ်ပြီးပြေပေါ်ပြီးပြောက်သွားတာလေးကိုသုံးသပ်ဆင်ခြင်ပြီးတော့သိတဲ့ဉာဏ်ပေါ့ဒါတော့စေနာမယဉာဏ်ယုတ်တရားနံတရားလေးတွေဟာသူ့ဟာသူ့ပေါ်သူ့ဟာသူ့ပြောက်သူ့ဟာသူ့ပေါ်သူ့ဟာသူ့ပြောက်အဲ့ဒါလေးတွေကိုကိုယ်ကသုံးသပ်ဆင်ခြင်ပြီးတော့ဒီတရားတွေကမမြဲတာလေးပဲအားလုံးဟာယုတ်တရားနံတရားတွေဟာမမြဲတဲ့တရားတွေကြီးတယ်ပဲစင်ရတဲ့တရားတွေကြီးတယ်ပဲ၊စိုးမရတဲ့တရားတွေကြီးတယ်ပဲလို့ဆင်ကျင်တာ။အဲဒီဆင်ကျင်တဲ့ညာပေါ့။ဒီညာအားပြည့်လာတဲ့အခါအဲဒီဆင်ကျင်တဲ့ညာဒါကိုသမထနာညာလို့လည်းခေါ်ပါတယ်။ဒီညာထဲမှာဆိုရင်ယောဂီကကြာနေတတ်ပါ။ရှေ့ကိုမတိုးတက်ပဲနဲ့ညာနေကြာနေတတ်ပါ။ဒီညာမှာဘာကြောင့်လဲဆိုတော့အာယုန်နေအမျိုးမျိုးထင်တတ်လို့ကြာအာယုန်တွေမျိုးမျိုးပေါ်နေတော့ဒီအာယုန်တွေကိုပဲသဘောကျနေတဲ့နေတော့အဲ့ဒီမှာရှေ့ကိုမတို့တဲ့တော့ဒီညမှာလည်းမှတ်လို့အားတော်တော်လေးအဆင်ပြေလာအဲ့ဒီက အားပြည့်လာတဲ့အခါကျတော့မှတကယ်ဘာဝနာမရညာနဲ့ယုတ်တရားလေးတွေယုံနာတရားလေးတွေပေါ်မှာထင်ရှားတဲ့အာယုံကိုရှုနေတဲ့အခါမှာယူတိုင်းယူတိုင်းယုတ်တရားလေးကလည်းပေါ်ပြီးပြောက်နာန်ဆိုတဲ့မတ်တိစိတ်လေးကလည်းပဲတည်ပြီးပြောက်ဘုရားအာယုံလေးကလည်းပေါ်ပြီးပြောက်တရားမတ်တိစိတ်လေးကလည်းတည်ပြီးပြောက်ထင်ရှားအောင်ပြောရရင်ဘုရားဖောင်းတာလေးကလည်းဖောင်းပြီးပြည့်မတ်တိနေတဲ့မတ်တိစိတ်လေးကလည်းတည်ပြီးပြည့်ပိန်တာလေးကလည်းပိန်ပြီးပြည့်တိတာလေးကလည်းတည်ပြီးပြည့်နေတေချာဘာဝနာမယညာနဲ့ကိုရှုနေရင်သဘောကျအဲလိုဥရယဘယဒါဖြစ်မှုနဲ့ပြမှုကိုသိဒီညာရောက်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ရဲ့စိတ်တွေစင်ကြယ်နေတဲ့အတွက်ကြောင့်ခန္ဓာကိုယ်မှာလည်ပတ်သွားလာနေတဲ့သွေးတွေကလည်းစင်ကြယ်ကြည်လင်လာအဲလိုကြည်လင်လာတဲ့အခါစိတ်တွေလည်းကြည်လင်ခန္ဓာကိုယ်ရဲ့သွေးတွေလည်းလည်ပတ်နေတဲ့ကြည်လင်တော့အလင်းရောက်ပြီဖြစ်ပေါ်လာတယ်။ယောဂီပုဂ္ဂိုလ်ကရှုမှတ်နေရင်လည်းမိမိစီကိုလင်းရောက်ထူထားတယ်လို့ရှေ့မှာလင်းရောက်ထုံထားတယ်။ဒါမှမဟုတ်ကိုယ်ခန္ဓာကိုယ်ကိုယ်ပတ်ဝန်းကျင်လင်းပြီးတော့နေတယ်လို့အဲ့ဒီအလင်းရောက်ကြီးထဲမှာကိုယ်ထိုင်နေရတယ်လို့ဒါစိတ်တွေစင်ကြယ်လာတဲ့အတွက်ကြောင့်ဒီမှာလင်းရောက်နေဖြစ်အဲ့တော့လင်းရောက်နေဖြစ်ပြီးတော့ကိုယ်စိတ်ထဲမှာကိုယ်ဒါတွေကိုတကယ်ကိုတရားမြင့်မြတ်ဆုံးတရားပဲလို့လည်းထင်နေတဲ့အဲဒီကိုယ်စိတ်ထဲမှာလင်းရောက်နေဖြစ်နေတဲ့ခါကျတော့ဝမ်းမြောက်ဝမ်းသာတွေဖြစ်ပြီးတည်ခန္ဓာကိုယ်ကြီးကလည်းပဲအပေါ်ကိုကြွပြီးတက်နေတယ်လို့ကျန်းနဲ့မလွတ်တော့တယ်လို့တရားသာထိုင်ပြီးရှုနေရတယ်ခန္ဓာကိုယ်ကြီးကကျန်းနဲ့မထီတော့အပေါ်ကိုကြွပေါ်တဲ့ဒါပြီးတည်ရဲ့သဘောလေးအဲ့လိုပေါ်တဲ့နေတော့ဆင်းရဲတွေကဘာမှမထင်ရှားတော့ဘူးလေ။အောက်ကဝေဒနာတွေဆိုတာဘယ်ဟာမှမလာတော့။အဲ့ဒီချမ်းမှာရှုမှတ်နေရတာကိုရောစိတ်ရောငြိမ်းရေးပတ္တိတိဖြစ်။နောက်ပြီးတော့လည်းရှုမှတ်ရတာဟာမှတ်စိတ်နဲ့အာယုံနဲ့ငြဲပြီးတော့အချိန်နေရာကုံလို့ကုံမှမသိတော့ဘူးချမ်းသာနေလိုက်တာ။အဲ့လိုတရားရတာလေးတွေတွေ့တဲ့အခါကလည်းကြတော့ဒီယောဂီပုဂ္ဂိုလ်ဟာတရားတရားတွေထက်သန်လာတယ်။တရားတရားတွေထက်သန်လာမိမိကိုဒီဆရာတော်ထံမှာပို့ပေးတဲ့ပုဂ္ဂိုလ်ကျေးဇူးတွေတင်းနေဒီတရားစခန်းကိုသွင်းပေးတဲ့ပုဂ္ဂိုလ်ကျေးဇူးတွေတင်းနေတရားစခန်းထဲမှာလူကြတန်းကြတဲ့ပုဂ္ဂိုလ်တွေပုံမှန်လည်းပဲကျေးဇူးတွေတင်းနေဝေယဝဆာတွေဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေပုံမှန်လည်းကျေးဇူးတွေတင်းနေတယ်အထူးအဖြစ်ဒီတရားကိုနိလမှန်ကန်စွာသုံးသင်ညွှန်ပြပေးတဲ့ဆရာသမားကိုအထူးကျေးဇူးတင်တယ်ဘာကြောင့်လဲဆိုတော့တရားရဲ့အရာဓာတ်တွေကိုယ်တိုင်တွေ့တယ်ကိုယ်တိုင်ခံစားနေရအဲ့လိုကိုယ်တိုင်ခံစားပြီးတော့တရားတရားတွေထည့်ပြီးတော့လူကျင်တဲ့စိတ်တွေတန်းကျင်တဲ့စိတ်တွေပေးကျင်ကန်းကျင်တဲ့စိတ်တွေအတင်းကိုတရားတရားတွေထက်တယ်ဆရာသမားပုံမှန်လည်းဟိုတုန်းကကြီးညိုတာတက်ပိုးပြီးကြီးညိုလာတန်ဃာတွေပုံမှန်လည်းဟိုတုန်းကကြီးညိုတာတက်ပိုးပြီးကြီးညိုလာတရားပေါ်မှာလည်းဒီတိုင်းပိုးပြီးယုံကြည်မှုတွေအကောင်းလာ။ဘုရားရှင်ကိုရောင်မြတ်ကြီးပေါ်မှာလည်းမိမိတို့တရားအမတုခင်ကကြီးညိုတာထက်စာပေါင်းများစွာပို့ပြီးတော့ကြီးညိုလာတယ်။ဒါတရားတရားတွေတက်တက်နေ။အဲ့ဒီအချိန်မှာတရားတရားတွေတက်နေတဲ့အချိန်မှာအမတ်ကြီးပြည့်နေတယ်။ကိုလိုပဲကိုမိသားစုတွေဒီလိုတရားတွေတွေ့စေခြင်းနဲ့ဆန္ဒနေဖြစ်ကိုယ်ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကြီးကိုမိပါလေဒီတရားတွေတွေ့စေခြင်းနဲ့ဆန္ဒကြီးဖြစ်ကိုနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်ကြီးပုံမှာဒီတရားတွေဒီတရားရတာတွေကိုတွေ့တယ်လို့ပဲကိုခံစားရတယ်လို့သူတို့လည်းခံစားစေတယ်လက်လို့စိတ်တွေဖြစ်ပြီးတော့တရားတွေတက်အဲဒီကကြတော့မရှုမှတ်နိုင်တော့အဲဒီမှာရှေ့ကိုတရားမတိုးတက်ပြန်လေဒီနေရာမှာတန့်ပြီးတော့နေတဲ့ဒါကဒါကြောင့်သူ့ကို ပုပ္ပကိလေသာလို့ခေါ်ဝိပဿနာဉာဏ်ယူချောင်းတရားရှေ့ကမတို့တဲ့တော့အဲ့ဒါကိုကမ္မထမ်းဆရာကောင်းကောင်းနဲ့တွေ့ဖို့လိုအပ်ပါဒီလိုယောဂီကဖြစ်ပြီးပိဋိပတ်တိတွေဖြစ်ပြီးတော့ဝမ်းမြောက်ဝမ်းသာတက်ကြွနေတဲ့အချိန်မှာကမ္မထမ်းဆရာကမြောက်ပေးသွားပြီဒီယောဂီမှားနေဖြစ်သွားတယ်ဒါကိုကမ္မဋ္ဌာန်းဆရာကသိပြီးတော့သူ့ရဲ့ဖြစ်ပေါ်နေတဲ့စိတ်တက်တွေကိုပြီးခြင်းရင်ပြီးခြင်းနဲ့စိတ်လူခြင်းရင်လူခြင်းနဲ့စိတ်ကြီးညိုရင်ကြီးညိုတဲ့စိတ်ဒါတွေကိုရှုမှတ်ပြီးတော့ပယ်ခံရဒီအလင်းရောင်နေပီတိတွေပတ္တိတွေဆိုတာဒါတွေဟာတရားမဟုတ်သေးဘူးအဲ့ဒီအလင်းရောင်တွေကိုတာယာမနေနဲ့ပီတိပတ္တိတွေတာယာမနေနဲ့ဒါတွေကိုရှုမှတ်ပြီးတော့ပယ်ရမယ်ဆိုပြီးတော့ကမ္မဋ္ဌာန်းဆရာကဒါကိုရှုမှတ်ခိုင်းပြီးတော့ပယ်ဖြောင်းခံရယောဂီပုဂ္ဂိုလ်ဟာဘုရုံးကတဏှာကြီးဆိုတဲ့အချိန်ဟာနာယီကိုပဲစောင့်နေရအကြာကြီးလို့ထင်ရအခုကြာကြီးထင်တော့တဏှာကြီးဆိုတာခဏလေးတဏှာကြီးဆိုတာခဏလေးအဲ့လိုတရားတွေကဒီလောက်မှတ်ကောင်းပြီးတော့ကိုယ်စိတ်ရဲ့အေးချမ်းမှုတွေရချမ်းသာမှုတွေရနေတဲ့အခါကျတော့ယောဂီပုဂ္ဂိုလ်ဟာဒါကိုပဲနိဗ္ဗာန်လို့စိတ်ကထင်နေတတ်တယ်ဒီတရားကိုပဲဒီတိုင်းလေးပဲရချင်နေတယ်ဒီတိုင်းလေးပဲဖြစ်ချင်နေတယ်နောက်ကထိုင်တိုင်းထိုင်တိုင်းဒီလိုပဲဒီတရားရတာလူကြီးပဲခံစားချင်နေတယ်ဆိုတာတရားပေါ်မှာပို့ပြီးနှစ်သက်ကိုတွေ့တဲ့တရားပေါ်မှာကိုတွေ့သိနေတဲ့တရားဒီပေါ်မှာသဘောကျနှစ်သက်အဲ့ဒါကိုနိကန္တိလို့ခေါ်တယ်နိကန္တိဆိုတာကဒီပေါ်မှာနှစ်သက်တာယာနေတဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်တရားရှိမတူတော့အဲ့ဒီနိဂန္တိကိုတာယာမှုနှစ်သက်မှုသဘောကျမှုတွေရှုမှတ်ပြီးတော့ပြဖြောင်းအဲ့ဒီခံမှာလည်းပဲတည်တည်ချာချာကမ္မဋ္ဌာန်းဆရာကသင်ပြပြီးတော့တရားဝိရိယစိုက်ပြီးရှုခိုင်းရအဲ့ဒီရှုခိုင်းတဲ့အခါကျတော့မှအားလုံးကလင်းရောင်ကလည်းပေါ်ပြီးပြောက်ပီတိတွေကလည်းပေါ်ပြီးပြောက်ကိုယ်စိတ်ရဲ့ငြိမ်းမှုတွေကလည်းပေါ်ပြီးပြောက်ချမ်းသာမှုတွေအားလည်းပေါ်ပြပြောဩအားလုံးကဖြစ်ပြီးဖြစ်နေတဲ့သဘောကြီးတွေပဲဆိုတာကိုသိလာအဲ့ဒီမှာအဲ့ဒီကနေပြီးတော့ညာပြေးလာတဲ့အခါကျတော့မဟုတ်ဘဲမှာညာနေအစင်းစင်းတက်သွားအားလုံးဟိုဘက်မှာညာနေအစင်းစင်းတက်သွားပြီးတော့မှနောက်ဆုံးဝိပဿနာညာအားတွေပြည့်စုံလာတဲ့အခါကျတော့မှမဉဏ်လေးဖြစ်တယ်အဲ့ဒီမှာနောက်ကဘူညာလေးဖြစ်တယ်အဲ့ဒီမှာနိဗ္ဗာန်ကိုမျက်မှောက်ပြုအဲ့ဒီကနေမှာဘာဖြစ်သွားတာလဲဆိုတာပြန်ပြီးဆင်ញင်တဲ့ပြစ္ဆဝကနာညာအဲ့ဒီညာနေဖြစ်တယ်။ဒီညာနေအားလုံးပြည့်စုံပြီဆိုရင်တော့အရိယာမညာနဲ့ဒုက္ခသမုဒယနိရောဓမေကတိပြီးတော့နိဗ္ဗာန်မျက်မှောက်ပြုပြီးတော့သောတာပတ္တိမညာပုညာယသောတာပန်ဖြစ်တော်တာပါပဲ။ဒါကြောင့်မို့သောတာပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်အရိယာဖြစ်ခြင်းတဲ့ပုဂ္ဂိုလ်ပဲလွတ်ခြင်းတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဝိပဿနာညာကစပြီးတော့ဖြစ်အောင်မထူပါဘူး။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းမင်းမိမိတို့ရှုမှတ်ပွားများအထုတဲ့ခံမှာဒီဝိပဿနာဉာဏ်နေတကယ်ကိုဘုန်းကြီးတို့ဒီမှာမှန်မှန်ကန်ကန်ရှင်းရှင်းလင်းလင်းတင်းတင်းရှားရှားသိပြီးတော့ဘုန်းကြီးတို့ကောသရတံပစဉ်အတ္တမောဟတံပစဉ်ပေါ့တည်တည်ချာချာရှင်းရှင်းလင်းလင်းမတွေ့မဝေသိလို့ဒီဉာဏ်နေဖြစ်ပြီးတော့ဒီဉာဏ်နေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီးတော့မညာပူညာဖြင့်နိဗ္ဗာန်ကိုဆက်ရောက်မြတ်မောပြုနိုင်ကြပါစေ။